တနိုင်ငံလုံးပြစ်ခတ်ရေးမူကြမ်းစာချုပ်မှာပါဝင်တဲ့တပ်ပိုင်းဆိုင်ရာအမခံချက်တွေပေါ်တိုင်းသားတွေဘက်ကယုံကြည်မှုအားနည်းနေတယ်လို့ KNU ကရင်မျိုးသားအစည်းအရုံးဌာနချုပ်ရှိရာလော်ခိလာစခန်းမှာကျင်းပနေတဲ့လက်နက်ကင်တိုင်းသားခေါင်းဆောင်တွေရဲ့ဆွေးနွေးပွဲအတွင်းတနိုင်ငံလုံးပြစ်ခတ်ရေးဆေးရီညှိနှိုင်းမှုအဖွဲ့ NCC တိကပြောကြားလိုက်ပါတယ်တပ်ပိုင်းဆိုင်ရာကိစ္စတွေထဲမှာအခုချိန်ထိလည်းတိုင်းသားတွေနဲ့အစိုးရကြားမှာညှိနှိုင်းလို့မရသေးတဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စတွေအတွက်တိုင်းရင်းသားတွေဘက်ကစိုးရိမ်မှုတွေရှိနေတာပါဒီအကြောင်းကိုလော်ခီလာစခန်းမှာကိုယ်တိုင်သွားပြီးတော့သတင်းယူနေတဲ့ VOA သတင်းတော့မမ်မီခါကသတင်းပေးပို့ထားပါတယ်
ပိုင်းဆိုင်ရာအချို့ကိစ္စတွေဟာအခုချိန်ထိလည်းအစိုးရနဲ့ညှိနှိုင်းလို့မပြီးသေးဘူးလို့တိုင်းရင်းသားခေါင်းဆောင်တွေကပြောပါတယ်။တပိုင်းဆိုင်ရာထဲမှာပါတဲ့စစ်တီတော်ကျင်းဝင်ကိုအပြစ်ရက်စာချုပ်ချုပ်ပြီးတလအတွင်းမှာအပြီးသက်ရေးဆွဲဖို့ကိုဟိတ်သီးခေါင်းဆောင်တွေကလက်ခံသဘောတူတာကြောင့်အတည်ပြုနိုင်ခဲ့တယ်လို့ NCCT ခေါင်းဆောင်နိုင်ဟန်သားကပြောပါတယ်။အခမ်းအနားမှာပါဝင်တဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်ခြင်းဆိုတဲ့စကားရဲ့ကြောင့်အစိုးရဘက်ကလူချင်းနဲ့လက်နက်ဖြုတ်သိမ်းရေးစစ်မှုထမ်းအဖြစ်မှနှုတ်ထွက်ခွင့်ပြုရေးနဲ့အရက်သားတွေအဖြစ်ပြန်လည်ပေါင်းစည်မူဝါဒဖြစ်တဲ့ဒီဒီအသဘောကိုပို့ပြီးတော့တက်ရောက်နိုင်တယ်ဆိုတဲ့အမြင်မျိုးတန်တရားရှိနေတာကြောင့်ဒီစကားရက်ကိုဖြုတ်လိုက်တာဖြစ်တယ်လို့နိုင်ဟန်သားကခုလိုပြောပါတယ်
။အနာဂတ်မှာတပ်ဖွဲ့စည်းရေးဆိုတဲ့ကိစ္စမှာပြည်တော်မျိုးဟိုတပ်မတော်ကိုဘယ်လိုဖွဲ့စည်းမလဲဆိုတဲ့ကိစ္စမှာပေါ့နော်။များသောအားဖြင့်ကတော့ဒီအစိုးရရဲ့လုံခြုံရေးပြန်လည်ပေါင်းစည်းခြင်းဆိုတဲ့သူတို့တုံးနေတဲ့ဝေါ်ဟာရကလည်းဒါကတော့ဒီဒီအားဖြစ်တယ်ဆိုပြီးတော့သူတို့ကအဲ့လိုပြောခဲ့ဘူးတဲ့အနေအထားပေါ်မှာဒါကြောင့်ဒီတပ်ပေါ်မှာတော့ယုံကြည်မှုကတော့တော်တော်လေးကိုနည်းနေတယ်
။ခုဆွေးနွေးပြီးဒီအထီမှာထွက်ပေါ်လာတဲ့ပင်စင်ချက်တွေကိုအစိုးရနဲ့ဆက်လက်ညှိနှိုင်းပြီးအချောတက်ပြန်တိုင်းရင်းသားလက်နက်ကိုင်ဖိတ်သီးခေါင်းဆောင်များပါဝင်တဲ့ကော်မတီတရက်ကိုဖွဲ့စည်းဖို့တိုင်းရင်းသားခေါင်းဆောင်အချို့ကဆွေးနွေးမှုတွေရှိပေမဲ့အချို့ခေါင်းဆောင်တွေကတော့လက်ရှိ NCCT ကိုပဲဆက်လက်တာဝန်ပေးဖို့တင်ပြနေရလဲရှိပါတယ်။အစိုးရနဲ့အချောတက်ဆွေးနွေးဖို့အတွက်ဖွဲ့စည်းဖို့စီစဉ်နေတဲ့ကော်မတီနဲ့ပတ်သက်ပြီးနိုင်ဟန်သားကခုလိုပြောပါတယ
်။အခုကမူကျန်းဆိုတော့မူကျန်းဆိုတာတော့ပြင်ဆင်လို့ရတယ်နှုတ်လို့ရတယ်เนาะတိုးလို့ရတယ်ဒါမူကျန်းရဲ့သဘောပေါ့လေအဲ့လိုအဲ့ဒါကိုသွားပြန်ကြီးဖို့ဆိုတော့ဟိုကိစ္စကအခုဒီဝိုင်းထဲမှာဘဒုကူတာဝန်ပေးမလဲဆိုတော့ဟာမဟုတ်မဆုံးဖြတ်သေးဘူးအမှားတော့အရင်အရင်ကဆုံးဖြတ်ထားတာကတော့ NCCT နေနဲ့ကတော့เนาะနိုင်ငံအုံစားပေါ့တနိုင်ငံလို့ပြစ်ခတ်ရဆဲရေးစာချုပ်ထိုးတဲ့အချိန်တိသူ့မှာတာဝန်ရှိတယ်ထိုးပြီးတော့မှပဲသူ့မှာတာဝန်မရှိတော့ဘူးအဲ့ဒီကြားမှာပြောမဆိုနဲ့ဟိုအရင်တတ်မှတ်ချက်ရတော့တာဝန်ကြံသေးပါကြံပါသေးတယ်ဒီကြံတဲ့အစိတ်ပိုင်းမှာတော့အခက်အခဲရှိနိုင်တယ်ဟိုထိတ်တီးခေါင်းဆောင်များပါပူတွဲပြီးတော့ဒါမှမဟုတ်ရင်လုံးဝတာဝန်ယူပြီးတော့မှဒီကိစ္စကိုကြိုးပမ်းမှပူပြီးတော့မှထိရောက်မယ်ဆိုတဲ့သဘောထား
ပြည်တွင်းငြိမ်းချမ်းရေးအတွက်လှုံ့ဆော်ရမှာအချိန်မစွဲဘူးနဲ့နိုင်ငံရေးစွန့်နေပွဲတွေကို2015ခုနှစ်အကုန်ပိုင်းအထိမလှုံ့ဆော်နိုင်ရင်အခက်အခဲတွေရှိနိုင်တယ်လို့နိုင်ငံတကာနဲ့အချို့သောတိုင်းရင်းသားတွေကထောက်ပြပြောဆိုမှုတွေလည်းရှိနေပါတယ်ဒီပေါ်မှာ NCD ခေါင်းဆောင်နိုင်ဟန်သားကတော့ပြည်ရဲစဲကို2015ခုနှစ်အတွင်းမှာထိုးနိုင်မထိုးနိုင်နဲ့ခုလိုမှတ်ချက်ပြီးပြောဆိုခဲ့ပါတယ
်ဒါလိုပါဒါလည်းအမြင်ဟိုအမျိုးမျိုးရှိနိုင်ပါတယ်နော်ဟိုဒီနှစ်ထက်မှာလက်မထိုးနိုင်မယ်မထိုးနိုင်ဘူးဆိုတဲ့ကိစ္စလေဒါကတော့အင်္ဂေရုသွားပြီးတော့ပြန်ကြည့်နှမ်းရမယ်ဆိုတဲ့အခါမှာအစိုးရဘက်ရဲ့သဘောထားနဲ့အင်္ဂေရုရဲ့သဘောထားတကယ်လို့နီးစပ်မယ်ဆိုတော့ဒါဖြစ်နိုင်တယ်မနီးစပ်ဘူးဆိုတော့ဒါမျိုးဖြစ်နိုင်တယ်ဒါတော့အတိပြောလို့ရတဲ့ကိစ္စမဟုတ်ဘူးเนาะနောက်ဒီအစိုးရလက်ထက်မှာမဖြစ်ရင်နောက်ရွေးကောက်ပွဲပြောင်းသွားရင်တချို့ကပြောတယ်ဒါပူပြီးတော့ခဲရင်သွားမယ်ခဲရင်တဲ့အပိုင်းရှိတယ်လို့ပူပြီးတော့ကောင်းလာနိုင်တဲ့အပိုင်းလည်းဒါရှိနိုင်တာပါပဲသဘောကတော့เนาะဘာကြောင့်ခဲရင်လဲဆိုတော့လူတွေပြောင်းသွားတယ်လူသက်ကတော့ဒါတဲ့ဟိုလုပ်ငန်းဟောင်းကိုနားမလည်လို့ပေါ့လေဒါကတော့ဖြစ်နိုင်တယ်တစ်ဖက်ကပူပြီးကောင်းနေတဲ့အစိပ်ပိုင်းကဥမာကြောင်းလဲလာတဲ့ခေါင်းဆောင်တွေအတစ်တက်လာတဲ့အဖွဲ့အစည်းတွေကခေါင်းဆောင်တွေကပူပြီးတော့မှဟိုရင်းချမ်းကြီးကိုလိုလားတယ်အပင်းယူလုပ်နိုင်တယ်ဆိုတော့အဖွဲ့မျိုးတက်လာရင်တော့ပူပြီးတော့လုပ်ကြည့်သွားမှာပေါ့
လက်ရှိဆွေးနွေးနေရတဲ့အပြည့်ရမူကျန် MCA နဲ့ပတ်သက်ပြီးအစိုးရပေးတဲ့အမကန်ချက်တွေဟာအားနည်းနေကြောင်းတိုင်းရင်းသားတွေတောင်းဆိုသလောက်မရခဲ့ရင်တော့တိကျတဲ့လုံခြုံရေးဆိုင်ရာအမကန်ချက်ရရှိမယ်ဆိုရင်တိုင်းရင်းသားတွေအနေနဲ့လက်မှတ်ထိုးဖို့စဉ်းစားနိုင်တယ်လို့ရက်ခိုင်တက်မတော် AA ကနိုင်ငံတကာဆက်ဆံရေးတာဝန်ခံကိုအေးထွန်းကခုလိုပြောပါတယ
်ပထမအတည်ပြုမူကျန်းမှာညမှာကျွန်တော်တို့လူချင်းတာကိုဟိုရဖို့ဟိုကတအားနေပါတယ်တိုင်းသားတွေမှာလူတော်တွေရှိတော့ဟိုအာမခံချက်ဟိုလုံးဝမရှိပင်နဲ့တော့ကိုမှမဟုတ်ပါဘူးဒါပေမဲ့အဲ့ဒီတိုင်းရင်းသားကောင်းဆောင်တွေကလည်းအရန်ဟိုတော့တတိထားကြပါတယ်ကျွန်တော်တို့လူချင်းတလောက်တော့ကျွန်တော်တို့မရပါဘူးဟိုလူချင်းသာအထိမရရင်လည်းဒီလုံခြုံရေးတော့အာမခံနိုင်မယ်အတိုင်းသားတစ်ခုတည်းဆိုရင်တော့တိုင်းသားတွေနဲ့စုပေါင်းပြီး လက်မဲ့ထိုးပေးကြမယ်လို့ထင်ပါတယ
်လက်တလုံးမှာညီလာခံကိုရက်ထက်တိုးဆွေးနွေးလျက်ရှိပြီးအခန်းခုနှစ်ခန်းကိုဆွေးနွေးပြီးပါကနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စရှေ့လုပ်ငန်းစဉ်ကိစ္စစတာတွေကိုဆွေးနွေးမှာဖြစ်ပါတယ
် VOA သတင်းတော့မမေခ KNU လော်ခီလာစကန်းကနေသတင်းပေးပို့လာတာဖြစ်ပါတယ်ခင်ဗျာ